နိုင်ငံတော်၏အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဟာကြာခင်သတင်းပတ်တွေအတွင်းမှာတောက်ရောက်မဲ့ထိုင်းနိုင်ငံခီးစဉ်မှာမြန်မာရွှေပြောင်းအလုပ်သမားများစုရှိတဲ့မဟာချိုင်၅ပုဇွန်လုပ်ငန်းကုမ္ပဏီတောက်ရောက်ပြီးတော့မြန်မာအလုပ်သမားတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒါပြင်ဒေါက်အောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်ဟာမဟ
ဒီတော့ရကြတာရောက်မဲ့ချွတ်ကြီးရဲ့ခီးစဉ်အတွင်းဒေါ်ဆန်းစုကြည်ဟာမဟာချိုင်ဒေတာမှာရှိတဲ့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အရေးကိုအလေးပေးဆောင်ရွက်နေကြောင်းသိရတဲ့အတွက်အလုပ်သမားတွေဘက်ကစိတ်သက်ခွန်အားဖြစ်စေတယ်လို့ထိုင်းချေဆိုင်ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ဥက
ော့သိတယ်ခင်ဗျ။ကျွန်တော်ရှုပြောင်းလို့ဆိုမှရတယ်ကျတော့ဘယ်လိုပုံစံနဲ့တွေ့မလဲဆိုတဲ့ဟာကိုတော့ဒါတော့ဟိုအသေးစိတ်မသိသေးဘူး။မြန်မာအစိုးရကဒီခိုင်းဆိုးတာပေါ့နော်။သူတို့ဘယ်လိုစီစဉ်မလဲဆိုတာရှိသေးတာဟုတ်။တော်ဆန်းစုကြည်ကဒီကျွန်တော်ရှုပြောင်းလို့ဆိုမှရရဲ့အခန်းကဏ္ဍကိုဟိုအရေးပါတာပေါ့လေ။တော်တော်လေးဟိုအလေးထားတယ်။အရင်အစိုးရမဖြစ်ခင်တုန်းကလာတွေ့ခဲ့တာပေါ့နော်။အဲ့ချိန်တုန်းကလည်းသူကဒါဟိုရှုပြောင်းအလုပ်သမားတွေခက်ခဲကြုံနေရတဲ့ရှုပြောင်းလုပ်သမားတွေနဲ့ကိုယ်တိုင်တွေ့ပြီးတော့စကားပြောသွားတာပေါ့။အဲ့ချိန်မှာသူအရင်အချိန်နေနဲ့ပပိုင်နိုင်မလုပ်ပေးနိုင်ခဲ့တဲ့အနေထားရှိတယ်ပေါ့။အခုချိန်မှာတော့သူပပိုင်နိုင်လုပ်နိုင်တဲ့အချိန်မှာနောက်ထပ်လာထပ်ပြီးတော့လာတွေ့တယ်အဲ့လိုပဲကျွန်တော်တို့ကတော့ထင်ပါတယ်ဗ
ျ။အခုလို့ဒေါက်ဆန်းစုကြည်ရဲ့ဒီလိုမဟာခြိုက်ခီးစဉ်သူတကူးတကလာတွေ့တယ်မြန်မာလူသမားတွေနဲ့သူတွေ့တယ်ဆိုရဲအခုလိုခီးစဉ်ကထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းလူသမားတွေရဲ့အခြေအနေကိုပိုပြီးကောင်းလာစေမလားဆိုးလာစေမလားဘလို့တက်ရောက်မှုတွေရှိလာနိုင်မလဲရှင့
်ဒေါ်ဆန်းစုကြည်ရဲ့အချိန်ဝါပဲဖြစ်ဖြစ်အစိုးရရဲ့အချိန်ဝါပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ထိုင်းမှာရှိတဲ့ရွှေပြောင်းလူသမားတွေအပေါ်မှာအနည်းဆုံးစိတ်ပိုင်းဆိုင်ရာတော်တော်လေးကိုအစိုးရတက်ရောက်မှုရှိနိုင်မှာပါခင်ဗျအဲဒါဖြစ်အလေးထားတဲ့ဆိုတဲ့အခါမှာလေနောက်တစ်ခုကဘာလဲဆိုတော့အခုချိန်မှာအစိုးရတည့်ရဖြစ်သွားပြီဖြစ်တဲ့အတွက်ကျွန်တော်တို့ဒီရှစ်ပြောင်းရေးရနဲ့ပတ်သက်ပြီးတော့ရှစ်ပြောင်းလုပ်ကမာရဲ့ပတ်သက်ပြီးတော့လက်တော်ဖြည့်ရှင်းရမယ့်ကိစ္စရပ်တွေရှိပါတယ်ရေရှည်ဖြည့်ရှင်းရမယ့်ကိစ္စရပ်တွေရှိပါတယ်လက်တော်ဖြည့်ရှင်းရမယ့်ကိစ္စရပ်တွေမှာလည်းထူးခြားချက်တွေရှိလာနိုင်မယ်လို့ကျွန်တော်တို့ကတော့ဒီလိုပဲယုံကြည်မျှော်လင့်ပါတယ်ခင်ဗျာဥပမာပြောရလို့ရှိရင်ကျွန်တော်ဒီလက်ခဲတဲလဲဖြစ်နေတဲ့အဖြေရှာမရတဲ့အဖြေတိတ်ပြီးတော့ဟိုမထွက်သေးတဲ့ဒီဗီဇာကုန်တော့မဲ့အလုပ်သမားတွေကိုဟာဆိုင်းဆိုးရမြန်မာဆိုးရနေပြီးတော့ဘလို့အဆင်ပြေအောင်လုပ်ပေးမလဲဆိုတဲ့ကိစ္စပေါ့နော်အဲ့ဒါဒီပုံမှာထူးခြားမှုရှိလာမယ်လို့ကျွန်တော်တို့ကထင်ပါတယ်ခင်ဗ
ျမြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့လက်နိုင်ငံဆက်ဆံရေးမြင့်တင်ရေးကိစ္စမှာမြန်မာရွှေပြောင်းအလုပ်သမားအရေးကိစ္စဟာအရေးပါတယ်လို့ပြောပါတယ်ဒါပြင်ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဟာနိုင်ငံရေးမဟာဗျူဟာအရလည်းအရေးပါကြောင်းချင်းမိုင်ခြေဆိုင်ရှမ်းတန်တော်စင်တည်င်းဌာနကိုတည်ထောင်သူလည်းဖြစ်လက်ရှိဥက္ကဋ္ဌလည်းဖြစ်တဲ့ဥခွန်ဆိုင်က VOE ကိုပြောပါရစ
ေ။လောအောင်ဆန်းစုကြည်လာလို့ဆိုတော့ဒီကဟာထူးခြားတဲ့ဟာကျွန်တော်တို့တနင်္ဂနွေဟာအရာပြောမယ်ဆိုလို့ရှိရင်လေဒီဗမာပြည်နဲ့ခိုင်းနိုင်တာဟာအများကြီးဒီကတာပုံရမဆက်ဆံရမယ်အခုဒီမှာရှိတယ်။အဲ့ဒါကြောင့်လို့ဒီအခုလာမယ်ခီးစဉ်မှာဆိုလို့ရှိရင်ကျွန်တော်တို့ကဒီအမြတ်အင်းမြန်မာတော့ဒီရှေ့ပြောင်းအလုပ်သမားကိစ္စတွေအဲ့ဒီကတော့ဒီအမြင့်သားတဲ့ကိစ္စဖြစ်အသာရီမကတူဘူးသူတို့ကနိုင်ငံကြီးတွေဒီစနေကြပြဟာကြီးတွေဒီမျိုးကြီးသေးပါကိစ္စတွေအာနဗရမဒီမျိုးကြီးကိစ္စတွေဆိုတာဒါကြီးရတယ်ကြာမသိမသိသူတို့သူမြင်ရမယ့်ကိစ္စတွေရဲ့လို့ကျွန်တော်မြင်ပါတယ်
အပြစ်ခက်ရဆဲရေးစာချုပ်မှာလက်မှတ်ရေးမထိုးထားရသေးတဲ့ထိုင်းမြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ကိုတတိနဲ့ကြိုဆိုသလိုမကြာခင်လပိုင်းတွင်ကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်လို့လည်းဒေါက်တာဆန်းစုကြည်ဘက်ကသူ့ရဲ့သဘောထားကိုခီးစဉ်တွင်မှထုတ်ဖော်ပြောဆိုလိမ့်မယ်လို့မျှော်လင့်ထားကြောင်းဥခွန်ဆိုင်ကဆိုပါတယ
်။တတိထားပြတော့မှသူတို့ကအကောင်းမြင်ပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ရေ။ကျွန်တော်တို့လက်နက်ကင်တော်မှကြီးအဖွဲ့ရောဖိုင်းအင်းစင်ဖြစ်တဲ့ထောင်းနိုင်ငံကရောဒီဒေတာထမှခုနေတဲ့အကျိုးအပြီးဒီတိအောင်ကတော့ဒီဒေါအောင်ဆန်းစီစီနဲ့ပြောတော့မယ်လို့ကျွန်တော်မြင်ပါတယ်တို့တော်လည်းပဲဒီ သူတို့နဲ့လာတွေ့ဖို့ပါဖို့ကြောကျွန်တော်ကအချင်းချင်းဖြစ်ပါဘူ
းဒေါက်ဆက်စုတီရဲ့ဒုတိယအကြိမ်မြောက်ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်လို့သက်ဆိုင်ရာအစိုးရတွေကအသေးစိတ်ကိုတော့အခုချိန်ထိထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးပထမဆုံးအကြိမ်ခီးစဉ်ဖြစ်ထိုင်းနိုင်ငံကို2012ခုနှစ်ဇွန်လဇန်ပိုင်းကဒေါက်ဆက်စုတီတွားရောက်ခဲ့ပြီးအဲ့ဒီတုန်းကလည်းမဟာချိုင်ဒေတာကိုတွားရောက်ပြီးမြန်မာရွှေပြောင်းအလုပ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်